ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေဟောင်ကောင်တက္ကသိုလ်မှာဒီကနေ့မှာထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကအများတွေတက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခဲ့ပြီးတော့ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်မှာဆန္ဒပြတဲ့သူတွေဘက်ကပစ်လိုက်တဲ့များတစ်စင်းဟာဟောင်ကောင်ရဲရာရှိတယောက်ရဲ့ခြေထောက်ကိုထိမှန်ခဲ့ပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရဲ့ခြေထောက်ကိုထိမှန်ခဲ့ပြီးတော့သူ့ကိုစေရင်ခေါ်သွားချိန်မှာတော့သတိရှိနေတယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်ဆန္ဒပြတဲ့သူတွေဟာအဲ့ဒီတက္ကသိုလ်မှာအခြေစိုက်ပြီးတော့ဆန္ဒပြပွဲတွေကိုလှုပ်ရှားနေကြတာပါ။ဆန္ဒပြတဲ့သူတွေကလက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခတ်ခဲ့ပြီးရဲတွေဘက်ကလည်းဒါကိုမျက်ရည်ဘုံတွေတုံးပြီးတော့တံပြန်နေနှင်းခဲ့တယ်ဆိုပြီးတော့ Rider သတင်းဌာနကဖော်ပြပါရတယ်။စနေနေ့ကတော့တရုတ်စစ်သားတွေကတီရှတ်တွေဘောင်းမီတိုတွေဝတ်ပြီးတပြက်စီးတွေရေဘုံတွေကိုင်းပြီးတော့လမ်းတွေပေါ်ကအပြက်စီးအပိုင်းစားတွေကိုရှင်းဖို့အတွက်ဟောင်ကောင်ဒေသခံတွေကိုအကူအညီပေးဖို့လှုပ်ခဲ့ရာကြောင့်ဟောင်ကောင်အတိုက်ခံလွတ်တော်အမတ်တွေဟာအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်။ဟောင်ကောင်အစိုးရကတောင်းဆိုရင်တော့တရုတ်စစ်တပ်အနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဘေးကင်းလုံခြုံမှုရှိဖို့အတွက်အကူအညီပေးဖို့ခွင့်ပြုထားတာပါ။ဒါပေမဲ့ဟောင်ကောင်အစိုးရဘက်ကတော့သူတို့အနေနဲ့အဲ့လိုတောင်းဆိုထားတာမရှိဘူးဆိုပြီးတော့ဆိုပါတယ်။တရုတ်နိုင်ငံပြည်ပကြီးကိုတရားခံလွဲပြောင်းပေးရေးဥပဒေကြမ်းကိုမကျေနပ်လို့ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာဟာအခုဆိုရင်၅လကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။